းစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ YBS 80အရင်တိုင်းအသေးတွေဟာလမ်းစီကံမလိုက်နာတာတက်မှတ်နှုံထတဲ့ငွေကြေးအပိုကောက်ခံတာတွေကြောင့်ခီးသွားတွေအဆင်မပြေဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့ဒေါ်ပုံမျိုးနယ်မှာနေထိုင်သူတဦးကစာပေးပို့လာတာပါဒီရင်တိုင်းအသေးဟာသူနဲ့ရင်လန်းချောင်းတူတဲ့တခြားကားတွေဆိုရင်မှတ်တိုင်တွေမှာနေရာမပေးတာနေရာလူပြီးကားရက်တာတွေလုံးလေးရှိပါတယ်ဒီကားကည6နာရီခွဲကျော်ပြီဆိုရင်စုလေရင်လန်းချောင်းကိုပြောင်းလဲပြေးဆွဲနေပြီးစံပြဘက်ကလည်းပြေးဆွဲတာမရှိသလောက်နဲပါတယ်ပြဿနာကစုလေကနေညဘက်ပြေးဆွဲနေတဲ့ YBS 80ရင်လိုင်းအသေးကကားကကို900ကျက်အထိတောင်းခံပါတယ်တယောက်ယောက်ကမှားပြီး200ကျက်လို့ထင်ပြီးပေးမိရင်ကျိမ်းမောင်းတာတွေခံရပါတယ်ဒီရင်လိုင်းအသေးတွေကမသက်ဆိုင်တဲ့လမ်းချောင်းကိုပြေးဆွဲနေတာကိုရင်လိုင်းဂိမ်းမူးတွေနဲ့တာဝန်ကျရဲတွေကလည်းဘာမှပြောဆိုတာမတွေ့ပါဘူးတနေ့လုံးမှတနေ့စားရတဲ့တမားတွေအတွက်ဒီပတ်စံ900ကအရန်တန်မှုရှိပါတယ်။ဒါကြောင့်ဒီ YBS 80ရင်လိုင်းအသေးဟာရင်စည်းခါတွေကိုတတ်မှတ်နှုံထတဲ့ပို့ကောက်ခံနေတာမျိုးလို့ရှိနေတာကိုတာဝန်ရှိသူတွေကအញ្ញံဆုံးအရေးယူစောင့်ရပေးနိုင်ဖို့ RFA ကတစင်တင်ပြလာပါဆိုပြီးပေးပို့လာတာပါရှင်။နောက်ထပ်ပြောပြပေးမှာကအစိုးရကမတန်ဆွမ်းသူတွေကိုထောက်ပံ့ကြေးပေးဖို့အတွက်စည်ရင်းကောက်သွားပေမဲ့အခုချိန်ထိထောက်ပံ့ကြေးမရဘူးဆိုတဲ့အကြောင်းပါ။ဒါကတော့မန္တလေးတိုင်းဒေသကြီးမတရားမျိုးနဲ့မတန်ဆွမ်းသူတယောက်ကဖုံးဆက်လာတာပါမတန်ဆွမ်းနေတဲ့ပတ်သက်ပြီးထောက်ပံ့ကြေးပေးနိုင်ဖို့မနစ်ကလည်းရက်ကွက်အုတ်ချုပ်ရေးမှုတွေကတဆင့်မတန်ဆွမ်းသူအရေးအတွက်ကိုစည်ရင်းလိုက်ောက်တာမျိုးတွေရှိပါတယ်ဒါပေမဲ့အခုချိန်ထိထောက်ပံ့မှုတစ်ခုမှမရသေးပါဘူးမတန်ဆွမ်းသူတွေကိုအစိုးရကအရင်တုန်းကတစ်လတစ်တောင်းနှုန်းနဲ့3လတစ်ကြိမ်3000စီထောက်ပံ့မှုတွေရှိပါတယ်ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ဖြစ်ချိန်မှာဒီထောက်ပံ့မှုတွေကိုရပ်ဆိုင်းထားပါတယ်အစိုးရကဒီလိုထောက်ပံ့မှုတွေလုပ်ခဲ့ပေမဲ့အရင်ကလည်းထောက်ပံ့ငွေကိုမရခဲ့တဲ့မတန်ဆွမ်းတွေအများကြီးရှိနေပါတယ်။အခုလိုအလုံးကြက်တဲနေတဲ့အချိန်မှာမတန်ဆွမ်းတွေအတွက်ပို့အခက်တွေ့နေရပါတယ်။ဒါကြောင့်နိုင်ငံမှာရှိတဲ့မတန်ဆွမ်းတွေအတွက်ထောက်ပံ့ကူညီမှုတွေလုပ်ပေးဖို့ RFA တစ်ဆင့်တင်ပြပေးပါဆိုပြီးပြောပြလာတာပါရှင်
။ကိုဘဝင်းကျင်ကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238 ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
ဒီတစ်ခါပြောပြပေးမှာကဟင်္ဒရာမြို့နယ်တမုတ်ရရောအုပ်စုမှာမတရားသိမ်းဆည်းထားတဲ့လယ်တွေပြန်ရလိုတဲ့အကြောင်းပါဒါကတော့ဒုက္ခပလရွာကဒေသခံဦးအောင်သန်းကဖုံးဆက်လာတာပါတမုတ်ရရောအုပ်စုမှာရှိတဲ့ရွာအတော်များများမှာလွန်ခဲ့တဲ့20ခန့်ရဝတခက်ကမတရားသိမ်းထားတဲ့လယ်ဧက40လောက်ရှိပါတယ်ဒီသိမ်းဆည်းထားတဲ့လယ်တွေနဲ့ပတ်သက်ပြီးလယ်သမားတွေစီမှာအထောက်အထားတွေအကုန်ရှိပါတယ်ဒီလေတွေအသိခံရတာနဲ့ပတ်သက်ပြီးပသိမ်မြို့မြေစင်းဌာနကိုတိုင်ကြားပေးမယ်ဘာမှအကြောင်းမထူပါဘူးတချို့အဖွဲ့အစည်းတွေကလေယာဉ်မြေတွေပြန်ရအောင်ကူညီလှုပ်ဆောင်ပေးမယ်လို့ပြောပြီးငွေတအားတောင်းတာတွေလည်းရှိနေပါတယ်ဒါကြောင့်လေသမားတွေကဘယ်ကိုတိုက်ရမှန်းမသိဖြစ်နေတာကြောင့်ဒီကိစ္စတွေကိုအထက်လူကြီးတွေသိအောင် RFA တဆင့်ပြောပြရတာပါဆိုပြီးဖုံးဆက်လာပါတယ်ရှင
် RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ်burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါအခုတခါပြောပြပေးမှာကတော့အစိုးရကချပေးထားတဲ့မီးကိုကျေးရွာလူထုတွေရကြင်ပေမဲ့အဆင်မပြေဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့ AIRI တိုင်းဒေဒီရဲ့မြို့နယ်တင်မောင်းချောင်ကျေးရွာကဒေသခံတယောက်ကဖုံးဆက်ပြောပြလာတာပါတင်မောင်းချောင်ကျေးရွာမှာအင်ချေ300ခန်းနဲ့လူရေ900ကျော်ရှိပါတယ်ဒီရွာကလူတွေကမီးမရပဲနေထိုင်နေရတာကြာပါပြီအစိုးရကချပေးတဲ့မီးလိုင်းကိုရရှိဖို့မျှော်လင့်နေကြတာပါမကြခင်မှာအစိုးရကလျှက်စစ်မီးလိုင်းချပေးတော့မှဖြစ်ပေမဲ့ဒီမီးလိုင်းကိုယူဖို့ရွာသားတွေကကုန်ကြစရရဲ့ငွေတစ်ဝက်ကြခံပေးရမှာဖြစ်ပါတယ်ဒါပေမဲ့ရွာသားတွေကလက်လုံလက်စားတွေများပြီးဒီကာလမှာငွေကြေးအဆင်မပြေသူတွေများပါတယ်ဒါကြောင့်ကုန်ကြစရတစ်ဝက်ကြခံရမယ်ဆိုတဲ့အတွက်ငွေပေးဖို့မတက်နိုင်ဖြစ်နေကြတာပါဒီအတွက်အကူအညီပေးနိုင်တဲ့အဖွဲ့အစည်းတွေအနေနဲ့ကူညီပေးကြဖို့ RFA တဆင့်တင်ပြရတာပါဆိုပြီးပြောပြလာတာပါရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်